Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်2018ခုနှစ်ဇွန်လ5ရက်အင်္ဂါနေ့ညနေခင်း VOA စီစဉ်တွေကိုမင်းခင်ပြောင်စုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ
် Welcome to the Voice of
ကျမအီတန်ဇမဒီညနေခင်းအတွက်စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပ
ါကျမသင်္ကီထိုက်ပါရှင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ကိုယ်သူပြစ်ဒဏ်လုံခြုံချမ်းသာ권ပေးနိုင်တဲ့အခွင့်အာဏာရှိတယ်လို့ပြောဆိုလိုက်ပါတယ်။အရေးပေါ်ရန်ပုံ권မရရင်တော့ရိုဟင်ဂျာတွေအတွက်ကျန်းမာရေးဆောင်ရှောက်မှုထိခိုက်စေမယ်လို့ IOM ကသတိပေးလိုက်ပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေအတွက်သောတာရှင်တွေနားဆင်ကြမယ်တဲ့မှာတော့ကစ်ချင်ပြည်နယ်တွင်မှာဒီရက်ပိုင်းနေတဲ့တိုက်ပွဲတွေငြိမ်သက်ပြီးတော့အစိုးရတရင်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းသွားတဲ့အကြောင်းသတင်းတွေထွက်ပေါ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့
ကုလလို့ကဒီတက်တော့ကြိုးကြိုးမှာကတော့အဲတက်ပွဲဒီမရှိပါဘူးအဲဟိုတက်တော့ဘက်ကနေလည်းသူတို့ဟိုဒီဆက်ပြီးအကြောင်းလည်းရှိတယ်လို့ကျွန်တော်တို့
ကစ်ချင်လွတ်လည်ရေးအဖွဲ့ KIO အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးတော်ဘူကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြမှာပါဒါပြင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ကိုယ်သူလူငင်းချမ်းသာ권ပေးနိုင်တဲ့အကျွင့်မဲ့ခွင့်ရှိတယ်ဆိုပြီးတော့ပြောလိုက်တဲ့အကြောင်းပြင်ဒီကနေ့မှာကြာရောက်တဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အကြောင်းနဲ့နောက်အမေရိကန်ပြည်အောင်စု Washington DC မြို့တော်ကကဘာကျော်ဘဲလီကပြသူတွေအကြောင်းစာတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲအောင်တဲ့တဲ့နေ့ကိုမတ်တင်ကြီးထိုင်တဲ့ကိုညံဝဲအောင်တို့ကကြီးညာပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ကိုယ်သူပြစ်ဒဏ်လူငင်း권ပေးနိုင်တဲ့လုံပိုင်권အာဏာရှိတယ်လို့ပြောဆိုလိုက်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားကြားပတ်သက်ဆွေးနွေးမှုအလားအလာတွေကိုအထူးစုံစမ်းမှုရေးမှုရဲ့စုံစမ်းစစ်ဆေးမှုတွေကတရားဥပဒေနဲ့မညီဘူးလို့သမ္မတထရန့်ကပြောဆိုပြီးဆက်လက်ဝေဖန်နေတဲ့တစ်ချိန်တည်းမှာပဲအခုလိုပြောဆိုတာဖြစ်ပါတယ်။အမှားအယွင်းလုပ်ထားတာမရှိဘူးလို့သမ္မတကထပ်လောင်းပြောသလိုသူကိုယ်သူလူငယ်ချမ်းသာ권ပေးနိုင်တဲ့အကျွမ်းမံအာဏာရှိတယ်ဆိုတာကိုဥပဒေပညာရှင်အများအပြားကပြောဆိုကြတဲ့အကြောင်းကိုလည်းသမ္မတထရန့်ကမနေ့တနင်္လာနေ့တုန်းက Twitter လူမှုကွန်ရက်မှာဇက်တိုက်ရေးသားခဲ့ပါတယ်။အထူးစုံစမ်းစစ်ဆေးရေးမှုအဖြစ်ရောဘတ်မူလာကိုခန့်အပ်ထားတာကအခြေခံဥပဒေနဲ့မညီသလိုသူ့ရဲ့စုံစမ်းစစ်ဆေးမှုကလည်းအောက်လန်းနီနဲ့တိုက်ခိုက်တာဖြစ်တယ်လို့သမ္မတထရန့်ကထပ်လောင်းပြောပါတယ်။အမေရိကန်သမ္မတအင်ပီရိုပြောခွင့်ရဆာရာဟတ်ကဘေးဆန်ဒါစ်ကတော့သမ္မတအနေနဲ့ဘာအမှားအယွင်းမှလုပ်ထားတာမရှိတာမို့ပြစ်ဒဏ်လွန်ငင်း권လဲလိုမှာမဟုတ်ဘူးလို့ပြောပါတယ်။သမ္မတထရန့်ရဲ့ပြောဆိုချက်မျိုးတစ်ခါမှမရှိခဲ့ဘူးသလိုဒီပြောဆိုချက်ဟာအခြေခံဥပဒေသတ်မှတ်ချက်တွေကိုစမ်းသပ်လိုက်တာလည်းဖြစ်တယ်လို့ဥပဒေပညာရှင်တွေက VOE ကိုပြောပါတယ်ရှင်
။သမ္မတဒိုနယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးမန်နေဂျာဖြစ်ခဲ့တဲ့ပေါ်မန်နဖို့ဟာစစ်ဆေးခံရတဲ့သူ့အမှုနဲ့ပတ်သက်တဲ့မျက်မြင်သက်သေတွေကိုနှောက်ယှက်ဟန်တားဖို့အကြိမ်ကြိမ်စ조사ခဲ့တယ်လို့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့ရှေ့နေတွေကပြောပါတယ်မန်နဖို့နဲ့သူ့လက်ထောက်တူတို့ဟာအမှုရဲ့တက်သေးနှစ်ဦးကိုအချိန်ချင်းဆက်သွယ်ပြီးစစ်ဆေးကြားနာမှုအပေါ်သူတို့ဩဇာတက်ရောက်ဖို့စ조사ခဲ့တယ်လို့ရှေ့နေတွေကတရားရုံးကိုတင်းလာနေမှာတင်သွင်းတာပါမန်နဖို့အပေါ်ဆွဲချက်သစ်တင်ပြီးတဲ့နောက်သိမကြခင်နဲ့သူ့ကိုနေအိမ်ချေချုပ်ချထားတဲ့အချိန်တွေအတွင်းဖေဖော်ဝါရီလအတွင်းမှာအဲ့လိုဆက်သွယ်ခဲ့တာလို့ဆိုပါတယ်ဘယ်တက်တဲ့နှစ်ဦးလဲဆိုတာကိုတော့ရုံးတော်ကိုတင်တဲ့အထဲနာမည်ဖော်ပြမထားပါဘူးဥရောပနဲ့အမေရိကန်ပြည်ထောင်စုတို့မှာယူကရိန်းနိုင်ငံအတွက်အလုပ်လုပ်ပေးတဲ့ Hesper Group လို့သိကြတဲ့အရင်ဥရောပအရာရှိဟောင်းအုပ်စုနဲ့ Manafort တို့ဆက်ဆံမှုမှာအလုပ်လုပ်ပေးခဲ့သူတွေဖြစ်တယ်လို့ရှေ့နေတွေကပြောပါတယ် Manafort ဆွဲချက်တင်ခံရတဲ့အထဲမှာအဲ့ဒီအဖွဲ့နဲ့ဥပဒေနဲ့မညီဘဲဆက်သွယ်ဆောင်ရွက်နေတဲ့ကိစ္စတွေလည်းပါဝင်တာပါ
ကွာတီမာလာနိုင်ငံကဖူယေကိုမိတောင်ပောက်ကွဲမှုမှာတေဆုံးသူတွေကတချို့ကိုဒီကနေ့အင်ကာနေ့မှာဘသူတွေဖြစ်တယ်လဲဆိုတာဖော်ထုတ်ထားနိုင်ပြီးအသက်ရှင်လွတ်မြောက်လာသူတွေဝန်းနယ်ပူဆွေးနေကြပါတယ်မိတောင်ပောက်ကွဲတာကနေထွက်လာတဲ့ချော်ရီဘူးတွေဓာတ်ငွေတွေကြောက်တုံးကြောက်ခဲတွေကြောင့်အနည်းဆုံး69ဦးတေဆုံးရပြီးအနည်းအနာကကျေးရွာတွေထဲမှာလည်းပြားတွေရွှွန့်နှွန်တွေထူထူထဲထဲဝင်ရောက်ကုန်ပါတယ်ဒေတာအတွင်းရုပ်တံမှာတော့ဝန်းနယ်ပူဆွေးနေကြသူတွေတည်ဆုံးသူတွေရဲ့အကောင့်တွေကိုထမ်းပြီးလမ်းပေါ်မှာရှောက်သွားကြတာကိုတွေ့ရပါတယ်။အဆိုအရဆုံးထိခိုက်ခဲ့ရတဲ့ရွာသားရွာတွေကအပြက်စီးဘုံတွေကြားကနေတည ေဆုံးသူတွေထပ်ပြီးတွေ့နေရပြီးတေဆုံးသူအရေအတွက်များလာနိုင်တဲ့အကြောင်းအာဏာပိုင်တို့ကပြောဆိုထားသလိုကယ်ဆယ်ရေးလှုပ်သားတွေကတော့အသက်ရှင်ကျန်ရစ်သူတွေကိုဆက်ပြီးတော့ရှာဖွေနေကြဆဲပါထိခိုက်သေးဆုံးမှုအရေအတွက်ထပ်တိုးလာအောင်လို့မျှော်လင့်တဲ့အကြောင်းလည်းပြောဆိုထားပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကမီးတောင်ပောက်ကွဲတာကြောင့်လူပေါင်းတသန်းကျော်အပေါ်တက်ရောက်မှုရှိခဲ့ပြီးမီးတောင်အနီးအနားဒေသကနေလူပေါင်း 3,000 ကျော်ကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရသလိုထိခိုက်ဒဏ်ရာရသူ 20 ထိုးကိုတော့စေခန်းတွေကိုပို့ဆောင်ခဲ့ရတဲ့အကြောင်းဘေးဒုက္ခစီမံခန့်ခွဲမှုဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်တေဆုံးသူတွေက18ဦးကိုဘသူတွေဖြစ်တယ်ဆိုတာကိုခွဲခြားထားနိုင်ပြီလို့ရင်ကွဲစစ်ဆေးရေးဌာနညွှန်ကြားရေးမှူးကပြောပါတယ်ချော်ရီဘူးတွေစီးစင်းလာကြောင်းအပူချိန်က900ဒီဂရီစင်တီဂရိတ်အထိရောက်ရှိခဲ့တာဖြစ်ပြီးတေဆုံးသူတွေကိုဘယ်သူဘဝဖြစ်တယ်ဆိုတာကိုခွဲခြားနိုင်ရဲ့အတွက်အကြီးအကျယ်အခက်အခဲတွေ့နေပါတယ်ရှင်
။ဂျော်ဒန်နိုင်ငံမှာတိုင်းပြည်တွင်ချိုးချံချွေတာရေးအစီအစဉ်တွေအကောင်အထည်ဖော်ဖို့ကြိုးပမ်းခဲ့တဲ့ဂျော်ဒန်ဝန်ကြီးချုပ်ယာဒူးကနေနှုတ်ထွက်လိုက်ပေမဲ့လည်းဒီကနေ့အင်္ဂါနေ့မှာတော့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။ထောင်ချီတဲ့ဆန္ဒပြဂျော်ဒန်ပြည်သူတွေဟာနှုတ်ထွက်တော့မဲ့ဂျော်ဒန်ဝန်ကြီးချုပ်ဟန်နီမူခီရဲ့ရုံးရှိရာကိုမနေ့တကောင်ညံအချိန်ကစလို့ဒီကနေ့မနေ့အထိတွားရောက်ဆန္ဒပြခဲ့ကြပြီးစင်းရဲသားတွေနဲ့လူလက်တန်းစားတွေကိုအဓိကထိခိုက်စေမဲ့အခွန်တိုးကောက်ရေးအစီအစဉ်အပါအဝင်ကုန်စည်နှုန်းမြင့်မားလာတာကိုအစိုးရကတားမြစ်ပေးဖို့တောင်းဆိုခဲ့ကြတာပါဝန်ကြီးချုပ်မူခီကသူ့နှုတ်ထွက်စာကိုတင်းလှနေတုန်းကဘီယင်ထန်တင်သွင်းခဲ့ပါတယ်ဝန်ကြီးချုပ်ရုံးရှိမှာအစိုးရနှုတ်ထွက်ပေးရေးဆန္ဒပြသူတွေနဲ့အဓိကရုံးရဲတွေကြားရုံးရင်းဆန်ခတ်ဖြစ်ခဲ့ပြီးရဲတွေကဆန္ဒပြသူတွေကိုဖယ်ရှားဖို့ကြိုးစားခဲ့တာပါဂျော်ဒန်နိုင်ငံကိုငွေချေးပေးတဲ့နိုင်ငံတကာအဖွဲ့အစည်းတွေကတော့ဂျော်ဒန်နိုင်ငံရဲ့အကျွေးတွေလျှော့ချနိုင်ဖို့တိုင်းပြည်ရဲ့စီးပွားရေးကိုပြုပြင်ပြောင်းလဲဖို့တွန်းအားပေးနေပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အရေးပေါ်ရန်ပုံငွေမရရင်ရိုဟင်ဂျာဒုက္ခသည်စခန်းတွေကကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေထိခိုက်နိုင်တယ်လို့ကုလသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့နိုင်ငံတကာရွှေ့ပြောင်းအခြေချမှုဆိုင်ရာအဖွဲ့ IOM ကပြောဆိုလိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေနဲ့ဒေသခံလူမှုအတိုင်းအဝိုင်းအတွက်ကျန်းမာရေးစောင့်ရှောက်မှုမှာနိုင်ငံတကာရွှေ့ပြောင်းအခြေချမှုဆိုင်ရာအဖွဲ့ကအရေးပါတဲ့အခန့်ကဏ္ဍကနေဆောင်ရွက်ခဲ့ပြီးပြီးခဲ့တဲ့6လတာကာလအတွင်းကျန်းမာရေးစောင့်ရှောက်မှု4သိန်းရှိခဲ့တယ်လို့IOM ရဲ့ကော့ဆက်ပစာဆိုင်ရာအရေးပေါ်ညှိနှိုင်းရေးမှူးမန်နျူအယ်ပီယဲကပြောပါတယ်။ဒါပေမဲ့အရေးပေါ်ရန်ပုံငွေမရရင်တော့ဆက်ပြီးလုံနိုင်မှာမဟုတ်ဘူးလို့လည်းသတိပေးပါတယ်။မုတ်တုံရာသီမှာကျန်းမာရေးစောင့်ရှောက်မှုကပိုပြီးတော့လိုအပ်လာမယ်လို့လည်းကျန်းမာရေးဝန်ထမ်းတွေကခန့်မှန်းထားပါတယ်။ IOM ကဖွင့်လှစ်တဲ့စည်းကမ်းတွေကနေကုသပေးနေတဲ့လူ၁၀ဦးမှာတဦးကျော်နှုန်းကအသက်၅နှစ်အောက်ကလေးတွေဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။ပြီးခဲ့တဲ့၄လအတွင်းကိုဝင်ဆောင်ဆောက်ရှောက်မှု 13,000 ကျော်ရှိခဲ့ပြီးဒေသခံနဲ့ဒုက္ခသည်အမျိုးသမီး900ကျော်ကိုမီးဖွားပေးခဲ့ရတဲ့အကြောင်းပြီးခဲ့တဲ့မေလတလထဲမှာတင်ဘိုက်ခွဲမွေးဖွားရသူ10ဦးထိရှိခဲ့တယ်လို့လည်း IOM ရဲ့ကြေညာချက်မှာဖော်ပြပါတယ်ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတော့မြန်မာအစိုးရဘက်ကအတိအမှတ်ပြုမထားပါဘူးရှင
်အီရန်နဲ့ရာထားတဲ့နိုင်ငံကနျူကလ িয়ার သဘောတူညီချက်ကိုပြောင်းလဲနိုင်ဖို့အတွက်ဥရောပခေါင်းဆောင်တွေကိုစီယုံပြောဆိုဖို့ဆိုပြီးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နိုက်တန်ယာဟူဟာအင်ကာဒီကနေ့မှာပဲရစ်မြို့မှာပြင်သစ်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးနေပါတယ်။အစ္စရေးဝန်ကြီးချုပ်ရဲ့သုံးနိုင်ငံဥရောပခီးစဉ်ကိုတင်းလာနေကစတင်ခဲ့ပြီးဂျာမနီနိုင်ငံကိုကနဦးရောက်ခဲ့တာပါ။အရှေ့အလယ်ပိုင်းဒေသမှာအီရန်ရဲ့ဝင်ရောက်ဆွဲဖက်မှုတွေကြောင့်ဥရောပနိုင်ငံဘက်ကိုဒုက္ခသည်တွေအလုံးအင်းနဲ့ဝင်ရောက်လာနိုင်တယ်ဆိုပြီးဂျာမန်ဝန်ကြီးချုပ်အင်ဂလာမာကဲကိုနေတညာဟုကသတိပေးခဲ့ပါတယ်။အီရန်အနေနဲ့သူချုပ်ကန်ထားတဲ့ရှီယာစစ်သွေးကြွတွေကိုအုံချပြီးဆူနီအများစုရှိတဲ့ဆီးရီးယားနိုင်ငံမှာဘာသာရေးစစ်တစ်ခုကိုမီးမွှေးနေပြီးအဲ့ဒီကနေအကျိုးဆက်အဖြစ်ဒုက္ခသည်တွေအလုံးရင်းနဲ့ဥရောပဘက်ထွက်လာလိမ့်မယ်လို့ဂျာမန်ဝန်ကြီးချုပ်နဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနေတညာဟုကပြောသွားတာပါ။ဒုက္ခသည်တသန်းကျော်ထွက်ပြေးလာတဲ့ဖြစ်ရပ်ကိုဂျာမနီနဲ့ဥရောပနိုင်ငံတွေကြုံခဲ့ဘူးပြီးအဲ့ဒီကနေနိုင်ငံရေးအကွဲအပြတ်နဲ့လက်ရာဇွန်အမျိုးသားရေးဝါဒီတွေအားကောင်းလာစီပါတယ်။
လေးရှားနိုင်ငံပိုင် 1MDB လုပ်ငန်းကြီးကနေငွေကြေးခွဲယူမှုငွေမဲခဝါချမှုဆွဆဲချက်တွေကိုစုံစမ်းစစ်ဆေးနေတဲ့အဂရိလိုက်စားမှုတိုက်ဖျက်ရေးအေဂျင်စီကဒီကနေ့မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇတ်ရဲ့ဇနီးတဲ့ကိုဆင့်ခေါ်စစ်ဆေးပါတယ်။ဝန်ကြီးချုပ်ကရောဟောင်းရိုစမာမန်ဆော့ကသမီးတမတ်တိုနဲ့အတူအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ရုံးကိုလာရောက်တာမှာတော့သတင်းထောက်တွေရဲ့မေးခွန်းတွေကိုမဖြေခဲ့ပါဘူး။အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကဝန်ကြီးချုပ်ဟောင်းနာဂျစ်ကိုနှစ်ကြိမ်စစ်ဆေးမေးမြန်းခဲ့ပြီးနောက်သတင်းနှစ်ပတ်အကြာမှာဇနီးဖြစ်သူကိုဆင့်ခေါ်ခဲ့တာဖြစ်ပါတယ
်။မန်တကင်ထိုင်းနဲ့ကိုညာဝင်းအောင်တို့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ကချင်ပြည်နယ်တိုက်ပွဲတွေရဲ့နောက်ဆုံးရချင်းတွေကိုတင်ဆက်ပေးကြပါမယ်။ကချင်ပြည်နယ်ထဲမှာဒီအပိုင်းနဲ့တိုက်ပွဲတွေနှိမ်သက်ပြီးတော့အစိုးရတရင်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းနေတဲ့အကြောင်းသတင်းတွေထွက်ပေါ်နေပေမဲ့လည်းဒီလိုပြန်လည်ရုတ်သိမ်းတဲ့တပ်တွေဟာကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာနဲ့မိုင်ဂျာယန်ဘက်ကိုရွှေ့ပြောင်းချထားလာနေတယ်လို့ KIO ပြောခွင့်ရကပြောပါရယ်လုံးလုံးစင်မှာရှစ်ဆောင်ဒုက္ခတွေဟာသူတို့ဒေတာမှာလုံခြုံရေးအာမခံချက်မရှိသေးတာကြောင့်နေရမပြောင်းနိုင်ပဲရှိနေကြပါရယ်ဒီအကြောင်းပြည်စုံကိုတော့ View မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရယ်
ဟုတ်ကဲ့ပြီးခဲ့တဲ့ AB လအတွင်းကကချင်ပြည်နယ်တနိုင်ဖားကနဲ့အင်ဂျိုင်းရန်ဒေတာဘက်တွေမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြတိုက်ပွဲတွေပြင်းထန်ခဲ့ပြီးအဲ့ဒီနေရာကဒေတာကန်တွေဟာစစ်ဘေးလွတ်ရာဒေတာတွေကိုတင်းရှောင်ခဲ့ရပါတယ်ဒီရပိုင်းတွေအတွင်းမှာတော့တိုက်ပွဲတွေငြိမ်သက်သွားသလိုအစိုးရတပ်မတော်စစ်ကြောင်းတွေလည်းပြန်လည်ရုတ်သိမ်းတာတွေရှိနေကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ဒီလိုရုတ်သိမ်းတဲ့တပ်ဖွဲ့တွေကိုတရုတ်မြန်မာနယ်စပ်က KIO ဌာနချုပ်ဘက်ကိုပြောင်းရွှေ့လာနေကြောင်းပြောပါတယ
်အခုလောလောဆယ်ဒီတပတ်တော်တို့မှာကတော့တပ်ဖွဲ့ကြီးမရှိပါဘူးဟိုတပ်မတော်ဘက်ကလည်းသူတို့ဒီတပ်ပြည်အကြောင်းလည်းရှိတယ်လို့ကျွန်တော်တို့အကြားပြရပါတယ်ခေရဲ့တပ်မခါလေးရက်ကထူထားတဲ့ဒီကြောင်းရဲ့တမခါတိတည်းရင်းလေးတဲ့မထူးတဲ့ဒီကြောင်းတွေရဲ့တခြားဒီအနေအထားကြောင့်ကအကုန်လုံးဒီခေတ်အောဌာနချုပ်ဖြစ်နေတဲ့နိုင်ငံဝန်ကြီးပေါ့နိမမိုင်းချာယာတော့ဝန်ကြီးတွေကမှသူကဆက်တဲ့အကားထုတ်နေလေဆိုတဲ့သတင်းကြီးကြပါတယ်
KIA တမဟာနှစ်ဟာတနိုင်းနဲ့ဖကန်ဒေတာမှာအခြေစိုက်လှုပ်ရှားပြီးတမဟာတစ်ကတော့ချီပွေနဲ့အင်ဂျန်ရန်ဒေတာဘက်မှာအခြေစိုက်လှုပ်ရှားနေတာဖြစ်ပါတယ်လက်ရှိကချင်ပြည်နယ်အတွင်းစီရေးအခြေအနေပေါ်မှာဗိုလ်မှူးကြီးနော်ဘူးကအခုလိုဆက်ပြောပါတယ
်ဒီကနေ့ပြောမယ်ဆိုလို့ရှိရင်တော့အရင်ကဟိုတောက်ပိုက်ကနေသူလာတဲ့ဒီကြီးကြီးစစ်ချောင်းပြရတဲ့ဒီချင်းပြည်နယ်အဲ့ဒီဘက်မှာမရောက်သေးတဲ့အခါကျတော့ဒီတမတော်ဘက်ကနေသူစီရတော့ဆက်ပြီးသူတဲ့အနေထားတော့ဖြစ်ပါလား
အင်ဂျန်ရန်မြို့နယ်ကနေမြကြီးနားမြို့နယ်တန်ဖဲရွာကိုတင်းရှောင်လာသူတွေကတော့သူတို့နေထိုင်ရာခြေရွာကိုပြန်သွားကြည့်တဲ့အခါမှာအစိုးရတပ်မတော်ကစစ်သားတွေကြန့်ရှိနေသေးတာကိုတွေ့ရကြောင်းပြောပါတယ်။လက်ရှိအခြေအနေအရသူတို့လုံခြုံရေးကိုစိတ်မချသေးတာကြောင့်နေရက်ကိုမပြောင်းနိုင်သေးကြောင်းလည်းအင်ဂျန်ရန်မြို့နယ်အတွင်းကတင်းရှောင်လာသူတဦးကပြောပါတယ်
။မက်ကစလုံးကရောပြီးတော့ဒီလက်တော်ကရောကြန်လာပါဆိုတော့ပြောတယ်ဒါပေမဲ့သူတို့လည်းဒီဟိုတာဝန်မခံရဘူးဗျာ။အဲ့ဒါကျွန်တော်ကကျန်လာဖို့လည်းစကောစကားဖြစ်နေတာဟုတ်ဆရာရင်အားလုံးကတော့ဝန်ခံပေးတာလည်းမရှိဘူးဆိုတော့ပုံမှန်စစ်သားတွေတို့လည်းအဲ့လိုတော့ချင်းမှာတကွေးတကြားနဲ့ဟို50 60 30အဲ့လိုတနေရာဟိုတနေရာဟိုတနေရာနဲ့အဲ့လိုရှိတာတော့ကျွန်တော်တို့သိရတာပေါ့အဲတို့ကအဲ့လိုရှိနေဆိုတော့တနည်းနည်းတော့ okay တို့လည်းတို့လည်းတော့လေကြပဲမှရှားနေကြတော့စီတော့ဖြစ်မှာပေါ့အဲ့ဒါကိုကျွန်တော်တို့ကစိုးရင်တာပေါ့အဲအဲကြောင့်ကျွန်တော်ကမပြောင်းရဲတာဟုတ်တယ်
အင်ဂျန်ရန်မြို့နယ်ကစစ်ဆောင်ပြည်သူ1300လောက်ဟာတံဖဲရွာမှာဆက်လက်နေထိုင်နေကြဆဲရှိပါတယ်။ဒီလပိုင်းတွေအတွင်ဖြစ်ပွားတဲ့တိုက်ပွဲကြောင့်တိတ်ဆောင်လာတဲ့ဒုက္ခသည်တွေနေရက်ပြန်ရေးအတွက်လုံခြုံရေးအာမခံချက်လိုအပ်နေကြောင်းကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆန်အောင်ကပြောပါတယ်
။စီရေးလုံခြုံမှုမရှိတော့ပဲရှိပါတယ်ဒါမှသူတိတ်တနဲ့ပြန်ရုပ်သွားတဲ့နေထိုင်မျိုးတော့မတွေ့သေးဘူးခင်ဗျာ။သူကလည်းနေရပြန်ရဖို့ကတော့တော်တော်လေးဖြစ်ပါသေးတယ်။သူရဲ့ရုံချုံမှုတော်တော်ရှိပြီဆိုတဲ့အချိန်မှပဲသူကပြန်လို့အဆင်ပြေမလို့ကျွန်တော်မြင်တယ်ပေါ့လေ
။ဧပြီလ6ရက်နေ့ကကချင်ပြည်နယ်ဖားကန့်ဒေသရှိတရားညီတော်ကအစိုးရတပ်စခန်းကို KIA ကဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ ဒီတိုက်ပွဲတွေအတွင်းမှာအနည်းဆုံးဒုက္ခသည် 9,000 လောက်ဟာအိုးအိမ်စွန့်ခွာထွက်ပြေးခဲ့ရပါတယ်
ကမ္ဘာစောတင်ပြပြထားတာဖြစ်ပါတယ်ခုခါမှာတော့ဒီကနေ့မှာကြာရောက်တဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနေ့ကျင်းပတဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်ဒီနေ့ဇွန်လ5ရက်နေ့မှာကြာရောက်တဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အထိမ့်မဲ့အဖြစ်တဘာဝပတ်ဝန်းကျင်ဆိုင်ရာဟောပြောဆွေးနွေးပွဲတရက်ကိုတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားတက်ကြွသူတွေနဲ့ပူးပေါင်းပြီးတော့ရွှေပြောင်းစာတင်ကျောင်းဖြစ်တဲ့ SCW High School မှာအသိပညာပေးဟောပြောပွဲကျင်းပခဲ့ပါတယ်စွန့်ပစ်ပစ္စည်းတွေနဲ့အလှဆင်ပုံတွေကဘာကြီးပူနွေးလာတဲ့အကြောင်းနဲ့နည်းပညာဖွံ့ဖြိုးတိုးတက်မှုရတဲ့နောက်ဆက်တွဲဆိုဂျိုနဲ့စီးကပ်မဲ့ပလတ်စတစ်သုံးဆွဲခြင်းနဲ့နောက်ဆက်တွဲဆိုင်ရာပြဿနာတွေကိုလည်းဒီပွဲမှာဟောပြောသွားပါတယ်။ထိုင်းချီဆိုင် VOA မြန်မာပိုင်းတင်ဆက်တော့မေးမာကတင်ပြပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မှာသဘာဝပတ်ဝန်းကျင်ရေလှုပ်ရှားဆောင်ရွက်နေတဲ့ပညာရှင်တွေနဲ့အတူသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဟောပြောပွဲတွေစွန့်ပစ်ပစ္စည်းကနေထုတ်လုပ်တဲ့ပစ္စည်းတွေကိုပြသမှုတွေနဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေနိုင်တဲ့အရာတွေကိုကျောင်းသားလူငယ်တွေသိရှိအောင်ဟောပြောပွဲလုပ်တာတွေသစ်ပင်ဆိုင်ပြောတာတွေကိုနှစ်စဉ်နှစ်တိုင်းလုပ်ခဲ့ကြတာပါ။ဇွန်လ5ရက်နေ့မှာတော့ပညာရှင်တဦးဖြစ်တဲ့ဒေါက်တာဦးသိန်းနိုင်နဲ့ဆရာလင်းနှင်းထွန်းအောင်တို့ကကဘာကြီးပူနွေးလာရတဲ့အကြောင်းဤပညာဖွံ့ဖြိုးတိုးတက်မှုရဲ့နောက်ဆက်တွဲဆိုဂျူရေတုလေတုညဉ့်ဉန်းမှုတွေဖြစ်ရတဲ့အကြောင်းတွေနဲ့စီးကပ်မဲ့ပလတ်စတစ်သုံးဆွဲခြင်းတွေနဲ့နောက်ဆက်တွဲဆိုင်ရာပြဿနာတွေကိုဟောကြားခဲ့ပြီးဆွဖြစ်ပစ္စည်းကနေအိမ်သုံးအလှဆင်ပစ္စည်းတွေကိုဖန်တီးခဲ့တဲ့အကြောင်းတွေကိုတော့ပကြီးဆရာကိုဝနစောကရှင်းပြပါတယ်
လူတိုင်းဟိုစစ်ပင်ဆိုင်ဖို့နဲ့နောက်ဒီနည်းဆောင်မှုရဲ့ကြွကြွပလတ်စတစ်နဲ့ပတ်သက်ပြီးတော့ကျွန်တော်ကလေးတွေကိုဒီစက်နိုင်ဆုံးပေါ့ကြွကြွကိုရှော့ချဖို့ပေါ့ကြွကြွကဒီနှစ်ပေါင်းနဲ့စလံကိုအန္တရာယ်ရှိတယ်မဆွေးနေနိုင်ဘူးပေါ့ဥပမာကိုဈေးသွားတယ်စက်နိုင်ဆုံးကြွကြွကိုမယူဘူးရှော့ယူဖို့ပေါ့လိုအပ်တာတက်ပေါ့နောက်အနောက်တစ်ခုကအဲ့ဒီအမိုက်တွေကိုစနစ်တကျစွန့်ပစ်ဖို့နောက်ပြီးတော့စစ်ပင်ဆိုင်ဖို့ပေါ့အဲ့ဒီရည်ရွယ်ချက်ပါမှာ
အခမ်းအနားပြုလုပ်ရတဲ့ရည်ရွယ်ချက်ကတော့ကျောင်းသားကျောင်းသူတွေအနေနဲ့သဘာဝကိုချစ်မြတ်နိုးစိတ်တွေဖြစ်ပေါ်လာစေရန်နဲ့စီကံရှိတဲ့လှုပ်ဆောင်မှုတွေနဲ့သဘာဝပတ်ဝန်းကျင်ကိုထိမ့်သိမ်းဆောက်ရှောက်တတ်စေရန်ရည်ရွယ်ပြီးနှစ်စဉ်လုပ်ခဲ့ကြတာပါဒေါက်တာဦးသိန်းနိုင်က World Environment Day 2018ရဲ့ဆောင်ပုဒ်ကိုရှင်းပြခဲ့ပြီးကျောင်းသားကျောင်းသူတွေပုံမနားလည်စေရန်ပလတ်စတစ်အမိုက်ပန်းပင်နဲ့ရေဘူးကုန်များကိုလက်တွေ့ပြသကအသိပညာပေးခဲ့ပါတယ်ဒါအပြင်ကျောင်းသားကျောင်းသူတွေအနေနဲ့သဘာဝပတ်ဝန်းကျင်တာယာလှပစေဖို့မိမိတို့ကိုယ်တိုင်မှာတာဝန်ရှိတဲ့အကြောင်းနဲ့နည်းလမ်း၅ခုဖြစ်တဲ့ reduce reuse recycle repair နဲ့ recover စတဲ့အကြောင်းတွေကိုရှင်းပြခဲ့ပါတယ်။ဆရာဝနဇော်ကတော့ဂျွန်လ၅ရက်နေ့မှာလုပ်တဲ့သဘာဝပတ်ဝန်းကျင်နေ့နဲ့ပတ်သက်ပြီးပြောသွားတာကတော
့အဓိကတော့မှကျောင်းတွေကိုလုပ်ရင်တော့ပူထိရောက်တယ်လို့ထင်တယ်။ဟို library လေးမှာဒီ environment နဲ့ပတ်သက်တဲ့အစာအုပ်တွေဖတ်မယ်နောက်ပညာရှင်တွေဟောပြောမယ်နော်ကျောင်းမှာအဲဒီ garden စနစ်လေးလုပ်မယ်ဆိုရင်တော့ကျွန်တော်ထင်တယ်မှာဒါကတော့ကျွန်တော်ရေးချေဆိုရင်တော့ကောင်းလာမယ်လို့ထင်တယ်ဒီ time မှာဒါ time ပညာရှင်တော့သူတို့ကတော့တော်တော်လုပ်ကြပေါ့ဒါနဲ့ marketing တော့ဒီနေဆောက်ကတော့နေတယ်ဒါနဲ့ချင်းမရင်တို့ပါတော့ကျွန်တော်ထင်တယ်များတယ်လက်ဆောင်မှာတော့လုပ်တာရှိတယ်ဒါကျွန်တော်တွားတဲ့ကြုံနေဆိုကျွန်တော်ဆိုရင်တော့အဲ့လိုစွန့်ပစ်နေလိုက်ကြည့်တယ်ဥမာအုံမှုခွက်လိုဟာမျိုးပေါ့အဲအုံမှုခွက်လေးနဲ့လုပ်တဲ့ဟာမျိုးပေါ့မကတော့ရလို့ရှိပါရဲ့မှာကျွန်တော်ကိုယ်တိုင်လည်းဥမာလုပ်တယ်လေကျွန်တော်ဘာပဲစွန့်ပစ်ပစ္စည်းနဲ့အတက်နိုင်ကုန်ကလေးတွေဥမာ tissue paper နဲ့ကျွန်တော်ဒီကလေးတွေလုပ်တာလို့ပါလို့ပေါ့ခဲတဲ့ခဲတဲ့ခွက်ကလေးလုပ်တာလို့နောက်ဒီ tattoo တွေနဲ့ကက်ပုံပေါင်းမော့ frame ပေါ့ဒါတော့ကျွန်တော်တို့ကျောင်းမှာလုပ်တဲ့ဟာလေးတွေပေါ့
တဘာပဝင်းကျင်ကိုထိမ့်သိမ့်ဖို့အတွက်ထိုင်းကျောင်းတွေမှာတော့မူလတန်းကနေစပြီးအသိပညာပေးမှုတွေလုပ်ခဲ့တယ်လို့ရွှေပြောင်းစာသင်ကျောင်းတချို့နဲ့လည်းဆက်ဆက်ပြီးလှုပ်ဆောင်တာတွေလည်းရှိပါတယ်ရှင်
မကြသေးခင်ကပဲတက္ကသိုလ်ဝင်ခွင့်စာမေးပွဲအောင်စင်းတွေထွက်လာတာမှာအရင်နှစ်ကတည်းကဆိုင်အောင်ချက်ကျသွားတာကိုတွေ့ရပါတယ်။ပညာရေးစနစ်ဒုတိယရေးအတွက်လှုပ်ဆောင်နေတဲ့အချိန်မှာအခုလိုအောင်ချက်ကျသွားတာဘာကြောင့်ပါလဲ။အောင်ချက်ကောင်းပြီးနိုင်ငံတကာအဆင့်မီတဲ့ပညာရေးစနစ်ဖြစ်အောင်ဘာတွေလှုပ်ဆောင်ဖို့လိုမလဲဆိုတော့တော်ဒါရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဒရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာဒရိုက်ပါဝင်ဆွေးနွေးလူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ်ဆွနွေးကျင်တာကိုလူရင်းတူရှင်ပြောဆိုရေးသားပြီးစာနယ်ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ်ကြိုပြီးပေးဖို့ထားလို့လည်းရပါတယ် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းမှတ်ချက်ပေးဆွနွေးထားလို့ရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ဒေါက်တာရှင်တွင်နေနဲ့ဒီနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမြင်မြန်လာကြဖို့ကလေးထပ်မံဖိတ်ခေါ်လိုက်ပါရစေ။ဒိုင်းလီလိုင်းအစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေနေ့ထဲမှာတင်ဆက်ပေးနေကြဖြစ်ပါရစေရှင်။အခုမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေတင်ဆက်ပြီးမှာတော့အမေရိကန်နိုင်ငံရဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံဒေါ်နယ်ထရမ့်ဟာသူ့ကိုယ်သူလူငယ်ချမ်းသာခွင့်ပေးနိုင်တဲ့အကျွမ်းမဲ့အခွင့်အရေးရှိတဲ့အကြောင်းတင်းလာနေတော့ကတွေ့တယ်လူမှုကွန်ရက်ကတဆင်ပြောကြလိုက်ပါတယ်။ဒါအပြင်2016သမ္မတရွေးကောက်ပွဲမှာရုရှားကနေဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးနေတဲ့အမှုဟာလည်းဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်ခြင်းမရှိဘူးလို့ပြောဆိုသွားပါတယ်။ VOA အင်ပြတော်သတင်းတောက် Steve Harmon ပေးပို့တဲ့သတင်းကိုတော့ကိုစောင်းဝင်းလန်ကပြပြပေးပါလိမ့်မယ်
။သမ္မတဒေါ်နယ်ထရမ့်ဟာသူယာဒူးစတာဝန်ထမ်းဆောင်ခဲ့တဲ့လွန်ခဲ့တဲ့ရက်ပေါင်း90ကတည်းကငကုတ်ကရှိထားပြီးအများကနားလေလက်ခံထားတဲ့သမရရဲ့လုတ်ပိုင်ခွင့်ဆိုင်ရာလှုပ်ထုံလုံနည်းတွေကိုမကြာခဏမျက်ကွယ်ပြုလာခဲ့သူဖြစ်ပါတယ်။ဒါပေမဲ့အခုနောက်ဆုံးသူ့ကိုယ်သူလူငယ်ချမ်းသာခွင့်ပေးခွင့်ရှိတယ်ဆိုတဲ့ပြောဆိုမှုဟာဥပဒေနဲ့ဆန့်ကျင်နေသလိုဥပဒေရေးရာကြွန့်ကျင်သူတွေအကြားအပြင်းထန်ဆွေးနွေးစရာကိစ္စဖြစ်လာခဲ့ပါတယ်။စူဇန်လိုဘလော့ခါဂျော့ချ်တောင်းတက္ကသိုလ်ကဥပဒေပါမောက္ခပါ
။ I think it's unlikely that the president can pardon himself. I think the court would say no.But I also think that if the president
တမရဟာသူ့ကိုယ်သူလူငယ်ချမ်းသာခွင့်ပေးခွင့်ရှိတယ်လို့ကျမတော့မထင်ပါဘူး။အဲ့ဒီလိုလှုပ်ဆောင်မှုကိုတရားရုံးကငြင်းပယ်မှာပါ။ဒါပေမဲ့တမရကသူ့ကိုယ်သူလူငယ်ချမ်းသာခွင့်ပေးလိုက်ရင်တော့လွှတ်တော်အများစုကသူ့ကိုတရားစွဲပါလိမ့်မယ်
။တမရရဲ့အကြံပေးအဖွဲ့ကလည်းရွေးကောက်ပွဲအတွင်းရုရှားရဲ့ဝင်ရောက်ဆော့ဖွဲ့မှုရှိမရှိစုံစမ်းစစ်ဆေးမှုကိုပါအဆုံးသတ်နိုင်တဲ့အထိတမရရဲ့လုတ်ပန်ခွင့်အာဏာဟာကြီးမားကျယ်ပြန့်နေဆိုတဲ့အယူဆမျိုးပြင်းထန်တဲ့လမ်းကြောင်းကိုချမှတ်လှုပ်ဆောင်လာပါတယ်။တကယ်တော့အဲ့ဒီလိုချင်းကပ်ပုံဟာဒီမိုကရေစီနီလန်းအရာရွေးကောက်တင်မြောက်ခံထားရတဲ့တမရဆိုတဲ့ရှင်ဘီရင်နေလှုပ်ဆောင်တဲ့နီလန်းနဲ့ပို့ပြီးတော့နှိစက်နေပါတယ်။ဒါကြောင့်လဲတင်းလာနေကသတင်းစာရှင်းလင်းပွဲမှာအင်ပြူတော်ပြောခွင့်ရကိုသတင်းတောက်တွေဘက်ကမေးခွန်းထုတ်เสียဖြစ်လာခဲ့ပါတယ
်။ Does the president believe that he is above the law?
သူကဥပဒေထက်မှရှိနေတယ်လို့တမရကထင်နေပါသလား?
Certainly not. The president hasn't done anything wrong.
မထင်ပါဘူး။သမရအနေနဲ့အမာရွင်းတစုံတရာကျူးလွန်ထားတာမရှိပါဘူ
း I guess the question is the president believe the framers envisioned a system where the president can pardon himself
သမရအနေနဲ့အမာရွင်းကျူးလွန်ခဲ့လားလို့မိတာမျိုးမဟုတ်ပါဘူးသမရအနေနဲ့သူ့ကိုယ်သူလူငယ်ချမ်းသာခွင့်ပေးခွင့်ရှိတယ်လို့ဖွဲ့စည်းပုံကိုရေးဆွဲခဲ့တဲ့ခေါင်းဆောင်ကြီးတွေကစဉ်းစားပြီးရေးခဲ့တာမျိုးလားတနည်းအားဖြင့်တော့သမရကဥပဒေထက်မှရှိနေတယ်လို့သမရကသူ့ဘာသာထင်နေသလားလို့ဆိုလိုတာပါ
Certainly the constitution very clearly lays out the law and once again the president hasn't done anything
လုပ်ပိုင်ခွင့်အာဏာကဘာလဲဆိုတာကိုဖွဲ့စည်းပုံထဲမှာဖော်ပြထားပြီးသားပါသမရအနေနဲ့မှားယွင်းမှုကျူးလွန်ထားတာမရှိသေးဘူးဆိုတာကိုကျမထပ်လောင်းပြောချင်ပါတယ်ဒါကြောင့်ဒါနဲ့ပတ်သက်ရင်ကျမတို့ဘက်ကယုံကြည်မှုအပြည့်ရှိပါတယ်
ဇန်နဝါရီလအတွင်းအထူးစုံစမ်းစစ်ဆေးရမှုထံတမရရဲ့ရှင်းနေတွေကရေးသားခဲ့တဲ့အစာအရှိကြီးထဲမှာလည်းတမရအနေနဲ့ထွက်ဆိုဖို့ရုံးတော်ကိုဆင့်ခေါ်လို့မရနိုင်တဲ့အကြောင်းရုရှားအရေးစုံစမ်းမှုတွေကိုဥဆောင်ပြုလုပ်နေတဲ့ FBI ညွှန်ကြားရေးမှုကိုယာရုကဖယ်ရှားလိုက်တာဟာဥပဒေချိုးဖောက်တဲ့လို့ရမဟုတ်ကြောင်းဘာကြောင့်လဲဆိုတော့အဲ့ဒီစုံစမ်းမှုကိုတမရအနေနဲ့အချိန်မရွေးဖျက်သိမ်းနိုင်တဲ့အခွင့်အာဏာရှိထားတဲ့အတွက်ဖြစ်ကြောင်းဖော်ပြထားပါတယ်တမရရှင်းနေတွေကရေးထားတဲ့စာကတော့မကြသေးခင်ကမှအပြင်ကိုထွက်လာခဲ့တာပါနေ့နဲ့ချီကြလာပြီဖြစ်တဲ့အဲ့ဒီစုံစမ်းစစ်ဆေးမှုဟာတမင်ပြစ်မှတ်ထားလှုပ်ဆောင်တဲ့စုံစမ်းမှုဖြစ်တဲ့အကြောင်းသမ္မတထရန့်ကကင်မွတ်တပ်ပြောဆိုနေတာဖြစ်ပါတယ်ခင်ဗျာ
ကိုစုံဝင်းလိုင်းတင်ဆက်ပေးထားဖြစ်ပါတယ်ခုတစ်ခါမှာတော့ဒီအမေရိကန်ပြည်အောင်စုမြို့တော်ကကဘာကျော်ဘဲလီကပြသူတွေအကြောင်းကိုတင်ဆက်ပေးကြပါတယ်အမေရိကန်ပြည်အောင်စုဟာဆိုရင်ကဘာတဝမ်းကအတော်ဆုံးအကောင်းဆုံးသူတွေကိုဆွဲဆောင်ထားနိုင်တဲ့နေရာတစ်ခုဖြစ်ပါတယ်လူတို့ချို့အတွက်အောင်မြင်မှုဆိုတာကိုလိုလေကူကူမြမြန်ရတတ်တာရှိပေမဲ့လေတချို့ကတော့အခက်အခဲတွေနဲ့အချိန်ကြာကြီးဖြတ်သန်းပြီးမှအောင်မြင်ကြရလဲရှိပါတယ်။အမေရိကန်ပြည်အောင်စုမှာကပြဖြောပြေခွင့်ရရေးဟာသူတို့ရဲ့အိမ်မက်ဖြစ်တဲ့ဆိုတော့အာမေးနီးယားနဲ့ယူကရိန်းနိုင်ငံကနေရွှေ့ပြောင်းလာသူဘဲလီအကပညာရှင်နှစ်ယောက်ကတော့အခုခါမှာသူတို့ဖြစ်ချင်တဲ့အတိုင်းအမေရိကန်ပြည်အောင်စုမှာအောင်မြင်တဲ့ဘဲလီအကဖြောပြေသူတွေဖြစ်နေကြပါပြီ။သူတို့အကြောင်းကရီနာပါဖရက်ဂျီယန်ပေးပို့တဲ့တဲ့င်းကိုတော့မက်ကီဘီထွေးကပြပြပေးပါလိမ့်မယ်။
ဆိုညာဟာရာချန်ဟာအာမေးနီးယားနိုင်ငံယေရဗန်မြို့မှာကြီးပင်းခဲ့တဲ့သူပါစင်မော်တက်ဖို့မကြောက်သလိုငငယ်ကမိဘတွေကတာကိုချစ်ပြီးဘဲလီအကကိုချိုက်ခဲ့တာပါဒါကြောင့်မြို့ကဘဲလီကျောင်းမှာသူတက်ခဲ့ပါတယ်ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းလာချိန်မှာတော့အားလုံးအဆကနေပြန်ပြီးလေ့လာရတယ်လို့ဟာရာချန်ကပြောပါတယ
် When I actually came more into you know seeing the companies and how things work here
ဒီကုမ္ပဏီတွေဒီမှာဘယ်လိုလုပ်ကြရတယ်ဆိုတာတွေမြင်ရတော့ဟိုမှာနဲ့ဘာမှမတူပါဘူးအရန်လဲအော်ခဲ့ရပါတယ်သူတို့လှုပ်ရှားတဲ့ပုံစံတွေကဟိုမှာထက်အများကြီးပုံမြန်ပါတယ်ကျမလက်ကျင့်ထားတာတွေပြန်ပြီးလိုက်ပြောင်းရပါတယ
်ဝါရှင်တန်ဘယ်လီကျောင်းမှာသူစူးစမ်းခဲ့သမျှအကျိုးကျေးဇူးကိုတော့အခုခံစားနေရပါပြီတနစ်ကြာအပြီးမှာပဲဝါရှင်တန်ဘယ်လီကုမ္ပဏီကသူ့ကိုအမြဲတမ်းကြည့်တဲ့တရားအဖြစ်နဲ့ပါဝင်ဖို့ကမ်းလှမ်းခဲ့တာပါ
Alice in Wonderland ဆက်လက်မှာ The Red Queen အဖြစ်နဲ့နောက် Carmen ပြဆက်ထဲမှာအဓိကဆက်ကောင်နေရာတွေကနေပါဝင်ခွင့်ရခဲ့ပြီးတော့တခြားပြဆက်ပေါင်းများစွာမှာပါဝင်ခဲ့ပါတယ်။စီးကဲလိုက်နာပြီးအချိန်ပြည့်ပြင်ပန်းပန်းအချိန်ယူလေ့ကျင့်နိုင်ပါမှအောင်မြင်နိုင်တဲ့ဆိုတာကတော့ဘယ်လိကပညာရှင်အားလုံးသိထားတဲ့အချက်ပါ။ဒီလိုခက်ခဲတွေကပဲသူ့ကိုပို့ပြီးကြံ့ခိုင်လာစေခဲ့တယ်လို့ယုံကြည်တဲ့သူကတော့ယူကရိန်းနိုင်ငံကနေရွှေ့ပြောင်းလာတဲ့ကက်တရီနာဒူရီချီနာဖြစ်ပါတယ်။သူကတော့အမေရိကန်ပြည်ထောင်စုကို2001ခုနှစ်မှာရောက်လာခဲ့တဲ့သူဖြစ်ပြီးတော့ဝါရှင်တန်ဘဲလီကုမ္ပဏီနဲ့လက်တွဲလုပ်နေတာ6နှစ်ရှိလာနေပါပြီ
။ I wasn't expecting to stay how I did and work here.
ဒီမှာခုလိုနေပြီးတော့အလုပ်လုပ်ဖို့မမျှော်လင့်ခဲ့ပါဘူး။အခုလိုလုံနိုင်တဲ့အတွက်တော့အယံဝမ်းသာပါတယ်။မတူတဲ့အလုပ်သဘာဝတွေမတူတဲ့ကနီကဟန်တွေခစ်ပြိုင်ခစ်တဲ့မော်ဒန်ကကွက်တွေ jazz ဂီတတွေကိုလေ့လာခွင့်ရခဲ့ပါတယ်။ဒါကကျွန်မအတွက်လုံးဝအသစ်တွေပါအရန်ကိုကောင်းပါတယ်
။ဒီဘဲလီကကြည်တဲ့နှစ်ဦးစလုံးဟာအမေရိကန်ပြည်ထောင်စုမှာအခြေချနေကြပြီဖြစ်ပေမဲ့သူတို့ရဲ့မွေးရအမျိုးတွေကိုလည်းဧည့်သည်အကပညာရှင်တွေအနေနဲ့ပြန်သွားပြီးတော့ဖျော်ဖြေခြင်းကြပါတယ
်။ Yes, I would love to guest or perform there.
အဲဒီကိုဧည့်သည်ဖြစ်ပြန်သွားပြီးတော့ဖျော်ဖြေခြင်းပါတယ်။ယူကရိန်းမှာပြန်ပြီးတော့အခြေချနေခြင်းမလားတော့ကျမမသိပါဘူးမရောက်တာကြားလာပြီလေဘဝကဒီမှာလို့ဖြစ်နေတာပ
ါ Dance is universal it has universal language and
အကစရာအားလုံးနဲ့ဆိုင်တဲ့အားလုံးနားလေတဲ့ဘာသာစကားတစ်ခုပါကိုဘယ်မှာပဲရှိနေနေဒီလူကိုလှုပ်ဖို့ရွေးချယ်တယ်ဆိုရင်ဒီမှာမှကိုနေရဟိုမှာမှကိုနေရဆိုတာမျိုးမခံစားရတော့ပါဘူးဒီမှာဒီနေ့ဖြောပြပြီးနောက်တနေ့ဟိုမှာဖြောပြဒါမှမဟုတ်ဘလို့နေရာပဲဖြစ်ဖြစ်တွားလို့ရပါတယ်အကကကျမတို့ကိုပိုင်းခြားမှုတွေမခံစားရစေပဲအလုံးတညီတညွတ်တည်းဖြစ်စီတယ်လို့ထင်ပါတယ်
။ Washington Bailey အကအဖွဲ့ဟာပြီးခဲ့တဲ့မေလထဲမှာပဲ Gazelle အချစ်ကဆက်ဇလန်တွဲကိုကပ်ပြီးသွားခဲ့တာပါ။အခုချိန်ကတော့ကကြေတဲ့တွေအနားယူတဲ့အချိန်ပါ။လူလိုက်ခံစားနားလည်နိုင်တဲ့ဘာသာစကားတစ်ခုလို့လှပတဲ့ရင်းရွယ်ကဟန်တွေပြန်လည်စတင်မဲ့ September လအထိသူတို့တွေအနားရကြမှာဖြစ်ပါတယ်ရှင်။
မကင်ပြည်ထွေတင်ဆက်ပေးထားတာဖြစ်ပါတယ်ဒီညနေခင်းအတန်းလင်းစီစဉ်ပြီးပြီးချင်းည9နိုင်မှာတော့ VOA ရဲ့ရုပ်မြင်သံကြားစီစဉ်တွေကို Asia 77ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်အခုတော့ကြနေသေးတဲ့အချိန်မှာနောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ကိုယ်သူပြစ်ဒဏ်လွတ်ငြိမ်းခွင့်ပေးနိုင်တဲ့လုံပိုင်ခွင့်အာဏာရှိတယ်လို့ပြောဆိုလိုက်ပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားကြားပတ်သက်ဆွနယ်မှုအလားအလာတွေကိုအထူးစုံစမ်းရမှုရဲ့စုံစမ်းစစ်ဆေးမှုတွေကတရားဥပဒေနဲ့မညီဘူးလို့သမ္မတထရန့်ကပြောဆိုပြီးဆက်ပြီးဝေဖန်နေတဲ့တစ်ချိန်တည်းမှာပဲအခုလိုမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးမန်နေဂျာဖြစ်ခဲ့တဲ့ပေါ်မနက်ဖို့ဟာစစ်ဆေးခံရတဲ့သူ့အမှုနဲ့ပတ်သက်တဲ့မျက်မြင်သက်သေတွေကိုနှောက်ယှက်ဟန်တားဖို့အချိန်ချင်းစူးစမ်းခဲ့တယ်လို့အထူးစုံစမ်းရမှုရောဘတ်မူလာရဲ့ရှင်းလင်းတွေကပြောပါတယ်။မနက်ဖို့နဲ့သူ့လက်ထောက်တဦးတို့ဟာအမှုရဲ့တက်တဲ့နှစ်ဦးကိုအချိန်ချင်းဆက်သွယ်ပြီးစစ်ဆေးချမ်းသာမှုအပေါ်သူတို့ဩစာတက်ရောက်စေဖို့စူးစမ်းခဲ့တယ်လို့ရှင်းလင်းတွေကတရားရုံးကိုမနေ့တနင်္လာနေ့တုန်းကတင်သွင်းခဲ့ပါတယ်။ဂွတ်တီမာလာနိုင်ငံဖူယေကိုမိတောင်ပောက်ကွဲမှုမှာတေဆုံရသူတွေတက်ကတချို့ကိုဒီကနေ့အင်ကာနေမှာဘသူတွေဖြစ်တယ်လဲဆိုတာဖော်ထုတ်နိုင်ပြီးအသက်ရှင်လွတ်မြောက်လာသူတွေလည်းဝမ်းနဲ့ပူဆွေးနေကြပါတယ်မိတောင်ပောက်ကွဲတာကနေထွက်လာတဲ့ချော်ရီပူတွေဓာတ်ငွေတွေ၆ထုံးကြောက်ခဲတွေကြောင့်အနည်းဆုံး69ဦးတေဆုံရပြီးအနည်းအနာကကြေးရွာတွေထဲမှာလည်းပြားတွေရှွတ်နုံနေထူးထူးထဲထဲဝင်ရောက်ကုန်ပါတယ်ဂျော်ဒန်နိုင်ငံမှာတိုင်းပြည်တွင်ချိုးချံချွေတာရေးအစည်းအဝေးအကောင့်ထဲဖို့ကြိုးပမ်းခဲ့တဲ့ဝင်ကြီးချုပ်ယာဒုကနှုတ်ထွက်လိုက်ပေမဲ့လေဒီကနေ့မှာတော့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဆက်ဖြစ်ပါတယ်ထောင်နဲ့ချီတဲ့ဆန္ဒပြဂျော်ဒန်ပြည်သူတွေကဝင်ကြီးချုပ်ယုံကိုမနစ်တကောင်းချင်းကဆလို့ဒီကနေ့အထိဆန္ဒပြနေတာဖြစ်ပါတယ
်သတင်းကြီးချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးခဲ့တာပါဒီညနေတွဲစီစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောင်းကန်ချန်ဖြစ်ပါတယ်ကျမအီသန်စင်ပါရှင်View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကို ည 9:00 နာရီအထိ line to meter 24.25 နဲ့ 51.2 ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။ဒါဆင်တဲ့သောတာရှင်ပေါင်းကိုအထူးဝေကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်။
This program has come to you from the Voice of America, Washington.